ပါကစ္စတန်ဗဟိုတရားရုံးဆုံးဖြတ်ချက်ဖြစ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီရပ်ပေါင်း90အတွင်းရွေးကောက်ပွဲမကျင်းပနိုင်ဘူးဆိုရင်ပါကစ္စတန်အနေနဲ့မြန်မာနိုင်ငံလိုမျိုးဒါမှမဟုတ်တူရကီရဲ့နိုင်ငံရဲ့တူရကီနိုင်ငံရဲ့အခြေအနေမျိုးဖြစ်သွားနိုင်တယ်လို့ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအီမရာခန်းက Twitter လူမှုကွန်ရက်ကနေဒီကနေ့သတိပေးလိုက်ပါတယ်ပါကစ္စတန်ဗဟိုတရားရုံးရဲ့အဆုံးဖြတ်နဲ့ပန်ချက်နဲ့ခိုင်ပါပသွန်ခွာပြည်နယ်တွေမှာမူလကဒီလအေဗီလအတွင်ရွေးကောက်ပွဲပြုလုပ်ဖို့သတ်မှတ်ထားပြီးမှရွေးကောက်ပွဲကော်မရှင် ECB ကနေနောက်ဆုတ်လိုက်တာကိုသူကရည်ညွှန်းပြောဆိုတာဖြစ်ပါတယ်။အဲ့ဒီအထက်ကပန်ချက်ပြည်နယ်ရဲ့ရွေးကောက်ပွဲကိုလာမယ့်အော်တိုဘာလ၈ရက်ကိုနောက်ဆုတ်ပြောင်းလဲသတ်မှတ်လိုက်ပါတယ်။ခိုင်ပါပသွန်ခွာပြည်နယ်အုပ်ချုပ်ရေးမှူးကတော့ရွေးကောက်ပွဲရက်ကိုမတတ်မှတ်ရသေးတဲ့အကြောင်းနဲ့လုံခြုံရေးနဲ့ရန်ပုံငွေအခက်အခဲကြောင့်လို့အကြောင်းပြပါတယ်။ရွေးကောက်ပွဲနောက်ဆုတ်လိုက်တာနဲ့ပတ်သက်ပြီးပါကစ္စတန်တာဟီအီအင်ဆတ် PTI ပါတီခေါင်းဆောင်ဝင်းကြီးချုပ်ဟောင်းအီမရန်ခန်းကဒါဟာအခြေခံဥပဒေမှာပါရှိတဲ့ပါလီမန်ကိုဖျက်သိမ်းလိုက်တာနဲ့၃လအတွင်းရွေးကောက်ပွဲပြုလုပ်ရမယ်ဆိုတဲ့အချက်ကိုချိုးဖောက်လိုက်တာလို့ဝေဖန်လိုက်ပါတယ်။အဲ့ဒီလိုလောက်တာအစိုးရအနေနဲ့ရွေးကောက်ပွဲအချိန်စရာပြောင်းလဲပြီးအာဏာကိုဆက်လက်ချုပ်ကိုင်ဖို့ကြိုးစားတာလို့လည်းသူကစွပ်စွဲလိုက်ပါတယ်ခင်ဗျာ